မြန်မာနိုင်ငံအတွင်းကိုရိုနာဗိုင်းရပ်စ်ပြန့်နှံ့နေတာကိုဆက်လက်ထိန်းချုပ်ဖို့လိုအပ်တာကြောင့် COVID-19 ကာကွယ်ရေးထိန်းချုပ်ရေးအတွက်ဇွန်လ15ရက်နေ့အထိထုတ်ပြန်ထားတဲ့အမိန့်ညွှန်ကြားချက်တွေနဲ့ပန်ကြားချက်တွေကိုဇွန်လ30ရက်နေ့အထိရပ်တိုးမြင့်လိုက်တယ်လို့ COVID-19 တပ်ဖြတ်ရေးအမျိုးသားအဆင့်ကော်မတီကကြေညာခဲ့ပါတယ်။ဇွန်လ17ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့အသိပေးကြေညာချက်မှာရပ်တိုးလိုက်တဲ့ကန့်သတ်ချက်တွေနဲ့ဖြည့်လျှော်ပြီးသားအချက်တွေမပါဘူးလို့လည်းဆိုပါတယ်။ဒါကြောင့်မြန်မာနိုင်ငံရဲ့ပြပလီဆက်ရောက်မှုကိုဇွန်လ30ရက်နေ့အထိဆက်လက်ပိတ်ပင်ထားမှာဖြစ်ပါတယ်။အများပြည်သူသွားလာရတဲ့နေရာတွေထဲမျက်နှာပုတ်တရမှအချက်ကိုလည်းဆက်လက်လိုက်နာဖို့လိုအပ်မှာဖြစ်ပါတယ်။ COVID-19 ဓာတ်ခွဲစစ်ဆေးချက်ရလဒ်တွေကတော့ဇွန်လ13ရက်နေ့ညနေပိုင်းမှာဓာတ်ခွဲနမူနာစုစုပေါင်း1015ခုကိုစစ်ဆေးတဲ့အထက်ဓာတ်ခွဲတည်ပြုလူနာတူမှမတွေ့ရဘူးလို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကည7နာရီမှာထုတ်ပြန်ထားပါတယ်။ဇွန်လ12ရက်နေ့က13ရက်နေ့အတွင်းစောင့်ကြည့်လူနာတစ်ကတော့39ဦးတိုးလာတယ်လို့ပြောပါတယ်။မြန်မာနိုင်ငံမှာမတ်လနောက်ပိုင်းကစလို့ဇွန်လ13ရက်ညနေပိုင်းအထိဓာတ်ခွဲစစ်ဆေးမှုပေါင်း 4,600 နီးပါးပြုလုပ်ခဲ့ပြီးအဲ့ဒီတည်းဗိုင်းရပ်စ်ပိုးတွေ့ရှိတယ်လို့အတည်ပြုထားသူ261ယောက်ရှိပြီးသေဆုံးသူက6ယောက်ရှိပါတယ်ခင်ဗျ။